ချင်းပြည်နယ်မှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမတ်လကစလို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုအတီးတီးဖွဲ့စည်းခဲ့ကြပါတယ်ချင်းပြည်နယ်တလားစစ်ရေးပဋိပက္ခတွေကြားမှာပဲအာဏာသိမ်းစစ်ကောင်စီဘက်ကရောအတိုက်ခံပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပါဒေသအုပ်ချုပ်ရေးကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလေးမှပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်မြို့နယ်တော်တော်များများမှာ NUG အမျိုးသားညီညွတ်ရေးအစိုးရလမ်းညွှန်မှုနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားပြီးကျန်းမာရေးပညာရေးတရားစီရင်ရေးကိစ္စတွေကိုဆောင်ရွက်နေကြတာပါလက်ရှိအနေအထားအရချင်းပြည်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပိုအားကောင်းနေတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ
်ချင်းပြည်နယ်ရဲ့စီးလက်ဒေသအများစုမှာတော့ပြည်သူ့အုပ်ချုပ်ရေးဒီကပေါ်စားလွှမ်းမှုမှုတက်ရောက်မှုကရှိတယ်လို့ပြောလို့ရတယ်ဒီကောင်ဒီတစ်ခွဲကတော့ဒီမြို့ပေါ်ဒီဟာကားဆိုဟာကားမြို့ပေါ်ပေါ့ပြီးတော့ဖလန်းဆိုဖလန်းမြို့ပေါ်မြို့ပေါ်လောက်ကလည်းသူတို့တွေကချိန်ချုံနေတဲ့အခြေအနေရှိတယ
်။ချင်းမျိုးသားတူ CNF ရောက်ခွင့်ရပူထက်နေကတော့ချင်းပြည်နယ်အတွင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့လုပ်ငန်းဆောင်တာဆောင်ရွက်ရမှာထိထိရောက်ရောက်ရှိအောင်စုဖွဲ့ထားတယ်လို့ပြောပါတယ်။
ဒီတက္ကသိုလ်ကတော့ဖက်ခဲ့ကြတယ်ဒီသူမျိုးတိုင်းရဲ့ပုံမျိုးဆိုတော့စစ်ဘောတောင်းတဲ့ပုံတွေဖြစ်ပါတယ
်။မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့မှာအာဏာပြည်ဆိုင်ရေးလှုပ်ရှားမှုစီးရီးယားမှာပါဝင်သူတွေလွတ်တော်ကိုယ်စားလှယ်တွေအယက်ဖတ်အဖွဲ့အစည်းတွေဒီမိုကရေစီလိုလားတဲ့လူငယ်တွေရမီရပ်ဖတ်တွေကာကွယ်ရေးအဖွဲ့တွေပါဝင်တာပါ။ပြည်သူအုပ်ချုပ်ရေးအဖွဲ့အားအကောင်းဆုံးဖြစ်တဲ့မင်းတပ်မြို့နယ်မှာတော့ကျန်းမာရေးတရားစီရင်ရေးလုပ်ငန်းတွေအပြင်ပြည်သာရေးအပိုင်းတွေမှာလည်းNUG အစိုးရနဲ့ချိတ်ဆက်လှုပ်ဆောင်နေတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်ပညာရေးကော်မတီဝင်ကိုဟုံးကပြောပါတယ်
။အခုလိုလို့ဆိုကျွန်တော်မင်းတန်းမြို့မှာဖွင့်ထားတာကအစီကံမူလတန်းပညာရေးပဲဖွင့်ထားတာပေါ့နော်။ဒါပေမဲ့၆လပိုင်းပညာသင်ကာလတက်မှာကျွန်တော်အလင်းအပြန်ဖို့ဖို့ရှိကျွန်တော်သွားမယ်ပေါ့နော်။နောက်နှစ်လောက်မှာပဲကျွန်တော်တို့စတန်းကိုဖွင့်ဖို့ပါတော့အစီအစဉ်ရှိတယ်ခင်ဗျာ
။တရားစီရင်ရေးအခမ်းအနားမှာအမှုအခင်းချင်းရင်ချင်းမျိုးရာဒလိထုံတဲ့ဥပဒေနဲ့စီရင်ချက်ချနေတယ်လို့လည်းတရားရေးဝန်ထမ်းတို့ကပြောပါတယ်။အင်းရဲ့အစိုးရအုပ်ချုပ်ရေးစနစ်နဲ့ဆိုင်ရင်အခုပြည်သူ့အုပ်ချုပ်ရေးအဖွဲ့အုပ်ချုပ်မှုပုံစံဟာပိုပြီးအလေးတားနေတယ်လို့မင်းတပ်ဒေသခံကိုပီးကပြောပါတယ်
။အုပ်ချုပ်ရေးမှုတွေဆိုတော့ဒီလိုရင်းနှီးမှုတွေရှိကြတယ်ပြောရစီရတာအရင်ကတည်းကမျိုးအခက်အခဲမရှိတော့ဘူး
။ချင်းပြည်နယ်မျိုးနဲ့တော်တော်များများမှာစစ်ကောင်စီအုပ်ချုပ်ရေးနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးဆိုပြီးအုပ်ချုပ်မှုနှစ်ခုရှိနေတဲ့အတွက်ဒေသခံတွေအတွက်တော့ပိုပြီးခက်ခဲနေတယ်လို့မင်းတပ်မျိုးနဲ့ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တို့ကပြောပါတယ်
။အခုအုပ်ချုပ်အပေါ်မှာပြောတော့ဒီလိုမျိုးလားအောင်မို့ချုံနိုင်ဦးလေဒီသူကအကုန်လုံးဖောက်ရောက်သွားတာပေါ့မဖြစ်စလုံးကိုကြောက်နေရတော့တစ်ပြက်လုံးကနေနိုင်နိုင်နေနေအုပ်ချုပ်နိုင်လဲဆိုတော့အောင်းလေအခုမဖြစ်စလုံးကမှမအုပ်ချုပ်နိုင်လား
ပြည်သူအုပ်ချုပ်ရေးအဖွဲ့အနေနဲ့ရက်ရွာအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိုအဓိကအာရုံစိုက်နိုင်ပြီးပညာရေးစာမေးကိစ္စတွေကိုတော့လှုပ်ဆောင်နိုင်မှုအားနည်းသေးတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ
်အရင်တော့လိုမျိုးဒီအစိုးရအစီအစဉ်အနေနဲ့အကောင့်ထဲပေါ်တဲ့ဟာမျိုးတွေလောက်ကတော့ဘယ်လိုမှထိရောက်ပြီးတော့ကောင်းမွန်လေပတ်နိုင်မဲ့ဟာတော့ဟိုမတွေ့ရဘူးပေါ့နော
်ချင်းပြည်နယ်ကမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှာလိုအပ်ချက်တွေရှိနေပြီး NUG ဘက်ကပံ့ပိုးမှုမရှိသလောက်အခြေအနေကြောင့်လဲကိုတူကိုထပုံစံမျိုးနဲ့လေပတ်နေရတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ်ဒါအပြင်ချင်းပြည်နယ်အတွင်းမတူညီတဲ့မျိုးနယ်စုလက်နက်ကိုင်အဖွဲ့တွေကြားအုပ်ချုပ်ရေးပုံစံချဖို့ကလည်းခက်ခဲနေပါတယ်မျိုးနယ်ဒေသအသီးသီးမှာပြန့်ကျဲနေတဲ့ချင်းကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကြားမှာလည်းဆရာနာရှင်စနစ်ကိုတွန်းလှန်ဖို့ရည်ရွယ်ချက်တူကြပေမဲ့တခြားမတူညီတဲ့ယူနိုက်တက်ပန်းနိုင်တွေလည်းရှိနေတယ်လို့လေလာသူတွေကပြောပါတယ်